တရုတ်ဝန်ကြီးချုပ်ဝမ်ကြားပေါင်ဟာမြန်မာနိုင်ငံမှာကျင်းပဖို့ရှိတဲ့မဲခေါင်မြစ်ကြောင်းတစ်လျှောက်ပါဝင်တဲ့နိုင်ငံများအစည်းအဝေးတက်ဖို့အတွက်ရှေ့လာမဲ့သတင်းပတ်အတွင်းမြန်မာနိုင်ငံကိုသွားဖို့ရှိတယ်လို့အစည်းအဝေးကိုစီစဉ်သူတွေနဲ့နှိဆက်သူတွေကိုကိုကာဘီရိုက်တာသတင်းမှရေးသားထားပါတယ်။မြန်မာနိုင်ငံရဲ့အရသာအစိုးရတစ်ကိုနိုင်ငံရေးပြုပြင်ပြောင်းလဲရေးနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ပြန်လည်ထိတွေ့ဆက်ဆံရေးတွန်းအားပေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဟီလရီကလင်တန်မြန်မာနိုင်ငံကိုသွားရောက်ခဲ့ပြီးတဲ့နောက်အခုလိုမစ္စတာဝမ်ရဲ့ခီးစဉ်ထွက်ပေါ်လာခဲ့တာပါ။တရုတ်နိုင်ငံဟာမြန်မာအစိုးရနဲ့ရေရှည်နီနီကက်ကက်ဆက်ဆံလာခဲ့တဲ့တိုင်းပြည်ဖြစ်ပြီးမြန်မာအစိုးရဘက်ကတရုတ်နိုင်ငံနဲ့ပြုလုပ်ထားတဲ့ရေအားလျှက်စစ်ထုံးမဲ့ရေကာတာစီမံကိန်းကိုရပ်ဆိုင်းလိုက်မှုကနှစ်နိုင်ငံဆက်ဆံရေးမှာအခုအထိဖြစ်စေခဲ့ပါတယ်။ဒီတော်တွင်အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ကမြန်မာနဲ့အမေရိကန်ကြားဆက်ဆံရေးတိုးတက်လာမှုကတရုတ်နိုင်ငံအပေါ်ချိန်ချောက်မှုတစ်ခုအဖြစ်မမြင်သင့်ကြောင်းပြောဆိုလိုက်ပါတယ်။ပီကင်းမြို့ကိုတွားရောက်လဲပတ်တဲ့ခရီးစဉ်ပြီးအင်ကာနေကသတင်းတောက်တွေကိုပြောကြရမှာမစ္စတာဒက်ရစ်မက်ချယ်ကအမေရိကန်နဲ့မြန်မာဆက်ဆံမှုကြောင့်တရုတ်မြန်မာဆက်ဆံရေးပေါ်မကောင်းတဲ့အကျိုးဆက်ဖြစ်ပေါ်စေနိုင်တဲ့ရည်ရွယ်ချက်မျိုးအမေရိကန်နိုင်ငံမှာစိုးစင်းမှာမရှိဘူးလို့ပြောပါရယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဟီလရီကလင်တန်ကမြန်မာနိုင်ငံခရီးစဉ်အတွင်းအရက်သားအစိုးရတဲ့အနေနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုဆက်လက်အကောင့်ထဲပေါ်ဖို့လှုပ်ဆောင်သွားမယ်ဆိုရင်ပိတ်ဆို့အရေးယူထားတာတွေကိုရုတ်သိမ်းပေးဖို့အမေရိကန်ဘက်ကစဉ်းစားမယ်လို့ပြောဆိုခဲ့ပါရယ်ဒီခရီးစဉ်အတွင်းတရုတ်နိုင်ငံပိုင်သတင်းစာတစ်ဆောင်ကတရုတ်နိုင်ငံရဲ့အကျိုးစီးပွားကိုမထိခိုက်ဘူးဆိုရင်မြန်မာနဲ့အနောက်နိုင်ငံတွေရဲ့ဆက်ဆံမှုကိုကန့်ကွက်စရာမရှိပါဘူးဆိုပြီးရေးသားခဲ့ပါတယ်။တချို့ကတော့ဝန်ကြီးကလင်တန်ရဲ့မြန်မာပြည်ခရီးစဉ်ဟာတရုတ်နဲ့နှစ်ပေါင်းရှည်ကြာအပေါင်းပါဖြစ်နေတဲ့မြန်မာနိုင်ငံကိုအမေရိကန်ဘက်ရိမ်းလာအောင်ကြိုးပမ်းချက်တည်းအဖြစ်မြင်နေကြပါတယ်။